Welcome to the Voice of America in Burmese.
Washington Review American Tangani, Natanese October Lan Seye, Ingani Menekin season ago, Namasano Jimen at Chamaigani Konanaiti, Linumita Nesseli Lizen and Azette, Lenamita de Aguze Rogani, Tolwen Pini Wavi, Jama Kimutapa, Dimenekin Trenrego, Go Yemen Tona to Gilda Pibame. American Tamara Jiko Wetin Pabu dress Sangayepe, Lurore Tema, Jude may be Gedu Bonga than a Chishini Wavi. တနင်္ဂနွေလုံးတိုင်းတန်တဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့ဂျိုးဘိုင်ဒင်ကရီပပ်ဘလစ်ကန်ပါတီကသမ္မတဒေါ်နယ်ထရမ့်တဲ့လူကြိုက်ပုံများနေတာတွေ့ရပါတယ်သူသမ္မတဟောင်းဂျိုးဘိုင်ဒင်ကသမ္မတထရမ့်တဲ့ကိုမှဓမ္မမဟုတ်ဆင်မှတ်လောက်သားနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပေမဲ့သမ္မတထရမ့်ကတော့ဒုတိယတက်တန်းအတွက်သူ ခရောကကြောင့်နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမဲပြီးတဲ့နေ့ကျရင်မဲယုံတွေမှာတခြားမဲလာပေးသူတွေနဲ့ထိတိုက်တွေ့ဆုံမှုကိုရှောင်ရှားချင်တာကြောင့်ဖြစ်ကြောင်းမဲပေးသူတချို့ကပြောပါတယ်ဒီမိုကရက်တစ်ပါတီဝင်တချို့ကတော့သူတို့ဟာသမ္မတထရမ့်ကိုဖြုတ်ချဖို့အရင်ဆုံးလှုပ်ချင်တာကြောင့်အခုလိုကြိုတင်မဲပေးတာလို့ပြောပါတယ်ရွေးကောက်ပွဲဆန်းစစ်လေ့လာသူတွေကတော့ Republican အများစုဟာ American ပြည်ထောင်စုရဲ့ပုံမှန်လိုရိုးလှုပ်ဆင်အတိုင်းရွေးကောက်ပွဲနေ့ရောက်မှသာလူကိုယ်တိုင်မဲပေးမယ်လို့ကြေညာထားကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတွင်ကလည်းရွေးကောက်ပွဲအကျိုးစစ်တမ်းတွင်မှာ Trump က Democratic Party က Hillary Clinton ထက်လူကြိုက်နေပေမဲ့ Pennsylvania, Michigan နဲ့ Wisconsin အပါအဝင်အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲဆွယ်မှုတွေအပြင်းထန်လုပ်ခဲ့ပြီးတဲ့နောက်အနိုင်ရခဲ့တာဖြစ်ပါတယ် COVID-19 ကာကွယ်ဆေးကိုကမ္ဘာတလွှာဆင်းရဲချမ်းသာမရဖြန့်ဝေပေးနိုင်ရတဲ့ရည်ရွယ်တဲ့ COVAX အဖွဲ့အစည်းမှာပါဝင်လာတဲ့နိုင်ငံပေါင်းဟာအခုဆို184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးကတက်ဒရော့စ်ဂေဘရီယယ်လ်ဆက်ကတင်းနေလာနေမှာပြောပါတယ
် I'm pleased to announce today that now 184 countries have now joined COVAX. ဒီကောင်ကတာဝန်
ရှိဖြန့်ဝေပေးရတဲ့ Gavi, Sepi နဲ့ WHO တို့ဥဆောင်တဲ့ COVAX အဖွဲ့အစည်းမှာအောက်တိုဘာ9ရက်နေ့မှာ181နိုင်ငံပဲရှိနေရကနေအခုနိုင်ငံပေါင်း184နိုင်ငံရှိပြီလို့ကြေညာခဲ့တာပါရလာမဲ့ကာကွယ်ဆေးကိုဒန်းတူညီမျှအမျှဝေပေးတာဟာကမ္ဘာလူမှုအတိုင်းအဝန်းတစ်ခုလုံးအတွက်အန္တရာယ်မရှိအောင်နဲ့ကျန်းမာရေးစနစ်တွေတည်ငြိမ်မှုရှိလာအောင်ပြင်ကမ္ဘာစီးပွားရေးပြန်ပြီးနလန်းထူလာရေးအတွက်အမြင့်ဆုံးလုပ်နိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်ဒီကာယောဂါမပြန့်ပွားအောင်ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေဖြေလျှော့ပေးလိုက်တာနဲ့တဟုန်လို့ပြန်ပြီးဖြစ်ပွားလာနိုင်တဲ့ဆိုတာကိုဒီဗိုင်းရပ်စ်ကသက်တည်ပြနေတယ်လို့ဆေးရုံတွေနဲ့ကျန်းမာရေးစနစ်တွေကချိန်ချောင်းနေတယ်လို့ပြောပါတယ်ကမ္ဘာတလွှာ COVID-19 ကူးစက်ခံရသူဟာတနင်္လာနေ့မှာတန်း40ကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။သေဆုံးရသူက 1.3 သန်းကျော်နေပါပြီ။ American နိုင်ငံဟာအခုဆက်ခံရသူ 8.3 သန်းနဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီးသေဆုံးရသူကလည်း 2,200 နီးပါးရှိပါတယ်။ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲသမိုင်းဆရာလူခေါင်းဖြတ်တက်ခံခဲ့ရတဲ့နောက်အမုန်းပွားစေတဲ့ပြောကြားမှုတွေနဲ့ပတ်သက်ပြီးပြင်သစ်ပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေစလုပ်နေပါပြီ။တောက်ကြံအခင်းဖြစ်ပွားခဲ့တဲ့ချိန်ကစပြီးကွန်ပျူတာအွန်လိုင်းမှာတွေ့ရတဲ့အမုန်းစကားပြောကြမှုပေါင်း80ကိုစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်မွတ်စလင်အဖွဲ့အစည်း50တခုကိုပါစစ်ဆေးမှာဖြစ်ကြောင်းပြင်သစ်ပြည်ထောင်ဝန်ကြီးဂျန်နရယ်ဒါမနန်ကပြောပါတယ်။နိုင်ငံရန်သူတွေအတွက်တစ်မိနစ်တောင်ဆိုင်းနေမှာမဟုတ်ကြောင်းဝန်ကြီးကတနင်္လာနေ့ Twitter မှာရေးပါတယ်။ပါရီမြို့ဆင်ချေပုံးအရက်ကသူစာတင်တဲ့အလဲလန်းကြောင်းနာမှာပဲတမိုင်းဆရာဆမ်မြူအယ်ပတ်တီခေါင်းဖြတ်တက်ခံခဲ့ရတဲ့နောက်အမုန်းစကားနဲ့ခွဲခြားဆက်ဆံမှုတွေဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်သစ်နိုင်ငံတလွှမ်းမှာဖြစ်ပွားခဲ့တာပါ။ဆရာပတိအတွက်ဂုံပြုမှတ်တဲ့အခမ်းအနားကိုတော့ဗိုလ်တဖူးနေမှာကျင်းပမှာဖြစ်ပါတယ်။ဖင်လန်ချေဆိုင် Nokia ကုမ္ပဏီကိုလက်ကဘာပေါ်မှာပရမဆန် Cellular Network ဆက်သွယ်ရေးကွန်ရက်တိဆောက်ဖို့အတွက် American အာကာသစူးစမ်းလေးလာရေးအဖွဲ့ NASA ကရွေးချယ်ခဲ့တယ်လို့ Nokia ကတင်းနယ်လာနေမှာပြောပါတယ်။ NASA ရဲ့ Artemis အစီအစဉ်ရလကဘာကို2024မှာလူသားတွေပြန်သွားနိုင်ရင်းနဲ့လပေါ်မှာရေရှည်အခြေချနေထိုင်ဖို့တည်ဆောက်ရေးတွေလှုပ်ဆောင်ရမှာဒီဆက်သွယ်ရေးကွန်ရက်ထူထောင်ဖို့လည်းပါဝင်တာပါလူသားတွေလပေါ်ပြန်မသွားခင်အာကာသထဲမှာပထမဆုံးကျိုးမဲ့ broadband ဆက်သွယ်ရေးစနစ်တက်ဆင်နိုင်ဖို့အတွက် 2022 မှာလမျက်နှာပြင်ပေါ်မှာတည်ဆောက်မှာဖြစ်ကြောင်း Nokia ကပြောပါတယ် Nokia ဟာ American နိုင်ငံ Texas အခြေစိုက်အာကာသရင်တည်ဆောက်တဲ့Intuitive Machines ပုဂ္ဂလိကကုမ္ပဏီနဲ့လက်တွဲလုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လာဆင်းရင်နဲ့ ဆက်သွယ်ရေးကွန်ရက်တက်ဆင်မဲ့ပစ္စည်းကိရိယာတွေကိုပို့ပေးမှာဖြစ်ကြောင်းပြောပါတယ်။လဘောက်ရောက်သွားတဲ့ပစ္စည်းတွေကအလိုလျောက်တက်ဆင်ကြမှာဖြစ်တယ်လို့ LTE လို့ခေါ်တဲ့လဘောက်ကပထမဆုံးဆက်သွယ်ရေးစနစ်ကိုထူထောင်ပေးမှာဖြစ်ကြောင်းလည်းနိုကီယာကပြောပါတယ်။ဒီကွန်ရက်ကနေအတန်နဲ့အမိန်ပေးထိန်းချုပ်တာလဘောက်သွားရင်တွေကိုအဝေးကထိန်းချုပ်တာလမ်းညွန်တာနဲ့ HD video တွေထုတ်လွှင့်ပေးတာတွေအပါအဝင်ဆက်သွယ်ရေးဆိုင်ရာချက်လက်မျိုးစုံကိုလုပ်ပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ40 kHz 8.3 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ရဲမတော်မှာ VOA American တံရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဒုတိယလိုင်းတရှိနေတာကြောင့်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုတွေရှိနေတာကိုသိမြင်ကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတင်းနှလာနေကပြောပါရယ
်အခုနိုင်ငံတော်ဘက်ကနေကြည့်လိုက်တဲ့အခါကျတော့ COVID ရောဂါဖြစ်စားနေနေကြာလာတာအထူးဖြင့်ဒီဒုတိယလိုင်းပေါ့နော်အဖြစ်ပြီးတဲ့နောက်မှာဆိုလို့ရှိရင်စီးပွားရေးအရေးကကျွန်တော်တို့ပြည်သူတော်များများမှာရုန်းကန်ရတဲ့ဘဝရောက်လာပြီဆိုတော့ကျွန်တော်တို့သတိပြုမိပါတယ်အဲ့ဒါတွေအတွက်လည်းနိုင်ငံတော်ကနေဘယ်လောက်ထိလုံနိုင်မလဲဘယ်လိုနည်းတွေနဲ့ပံ့ပိုးနိုင်မလဲဆိုတော့တစ်ချိန်လုံးမှစဉ်းစားပြီးတော့လိုရင်းလိုအပ်သလိုကျွန်တော်တို့တာဝန်တွေများဖြည့်ဆည်းပေးပါမယ်ဖြည့်ဆည်းလည်းပေးနေပါတယ်အဲ့တော့ပြည်သူတွေကလည်းတာမန်ဘဝလိုမဟုတ်ဘဲနဲ့အခက်အခဲတွေနဲ့ရင်ဆိုင်ရတာဟိုတော့တင်းကြီးခံပေးစေချင်ပါတယ်ကျွန်တော်တို့မပစ်ထားပါဘူးဒါပေမဲ့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆိုလို့ရှိရင်ပို့ပြီးတော့ဒီပြဿနာတွေကိုမြန်မြန်ဆန်ဆန်ကျော်လွှားနိုင်မှာဖြစ်ပါတယ
် COVID-19 ရောဂါဖြစ်ပေါ်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးအော်တိုဘလ19ရက်နေ့ကပြည်သူတွေကိုအစီရင်ခံရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာနောက်ထပ် 1180 အထိပြလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ 38,205 ယောက်ရှိပြီဖြစ်ပါတယ်အော်တိုဘလ19ရက်နေ့အတွက်ဓာတ်ခွဲနမူနာ 19,104 ခုကိုစစ်ဆေးခဲ့တာမှာအခုတူကူးစက်သူ 1,100 ကျော်ကိုထပ်ပြီးတွေ့ရှိတာပါဒီကနေ့သေဆုံးသူက34ယောက်ရှိတဲ့အတွက် COVID-19 ကြောင့်သေဆုံးသူပေါင်း914ယောက်ရှိပြီဖြစ်ပါတယ်ရခိုင်ပြည်နယ်မှာပဋိပက္ခတွေဆက်လက်ပြင်းထန်နေတာနဲ့အများပြည်နယ်ထဲကြန့်ရှိနေတဲ့ရိုဟင်ဂျာတွေကိုလူသားတိုင်းဖြစ်အသုံးချဖို့မြန်မာစစ်တပ်ရဲ့ပြစ်မှတ်ဖြစ်လာနေတယ်လို့ American အခြေစိုက် African Rohingya Union ကအော်တိုဘလ19ရက်နေ့တင်းလာတွေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အော်တိုဘလ9ရက်နေ့ကပူတိတောင်ဒေသမှာဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အစားတိုက်ပွဲတွင်လက်ရစိုက်ခဲမှလုလုနေတဲ့ရိုဟင်ဂျာကလေးနှစ်ဦးပါဝင်လူကြီးစုစုပေါင်း15ဦးကိုမြန်မာစစ်တပ်ကအာဓမပေါ်တာဆွဲပြီးတိုက်ပွဲတွင်လူသားတိုင်းတပွဲအသုံးပြုခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။နှစ်ဖက်အပြန်အလှန်ဖြစ်ကမှုတွေအတွင်းအသက်10နှစ်နဲ့17နှစ်အရွယ်ရိုဂျာကလေးနှစ်ဦးသေဆုံးခဲ့တဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ရောအေးအဖွဲ့ကပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပြောဆိုထားတယ်လို့လည်း African Rohingya Union ထုတ်ပြန်ကြမှာပါရှိပါတယ်။ဒါပြင်တော့မလာရွေးကောက်ပွဲမှာလည်းရခိုင်ပြည်နယ်မှာရှိနေတဲ့ရိုဂျာတွေမဲပေးခွင့်မရတဲ့အခြေအနေဟာအရင်ကအရင်အတွက်ထက်နဆတူးများလာတယ်လို့ရိုဂျာတွေကိုကုစားပြုရှင်ပြိုင်မဲ့သူအများစုပါဝင်ခွင့်မရအောင်အစိုးရရဲ့ရွေးကောက်ပွဲကော်မရှင်ကပိတ်ပင်တားဆီးခဲ့တယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ခေါ်ရေးအစီအစဉ်ကိုအာကျူမတ်တက်ဆောင်ရွက်ခဲ့ကြောင်းနိုင်ငံတော်ပြည်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတင်းနော်နေကပြုလုပ်တဲ့၃နှစ်ပြည့် UEHRD ကော်မတီအခမ်းအနားအဖွဲ့ဗီဒီယိုမိန့်ခေါ်မှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီစတင်ဖွဲ့စည်းပြီးချိန်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြည်လဲလက်ခံရေးလုပ်ငန်းအတွက်အဆင့်အစ်ဖြစ်နေခဲ့တယ်လို့တော်ဆန်းစုကြည်ကပြောပါတယ်ပြန်လည်လက်ခံရေးစကန်တစ်ခုနဲ့ယာယီကြားစကန်တစ်ခုကိုအချိန်တိုအတွင်းအပြည့်လုံနိုင်ခဲ့ကြောင်းလည်းသူကပြောပါရယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာညင်းကြမှုတည်ငြိမ်မှုတိစောက်ရေးလုပ်ငန်းတွေအထူးလိုအပ်နေတယ်လို့လည်းဒေါန်ဆန်းစုကြည်ကသူ့ရဲ့ဗီဒီယိုမိန့်ခေါ်မှာဝန်ခံပြောဆိုခဲ့ပါရယ်။မြန်မာဆွေရကရွန်ချာ၃လုံးကိုလက်မခံဘဲဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါရယ်ခင်ဗျာ။နိုဘာရွေးကောက်ပွဲဝင်မဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းသုံးဦးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားကြောင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကအတည်ပြုတင်ညာခဲ့ပါရယ်အမျိုးသားကိုယ်စားလှယ်လောင်း2ဦးနဲ့အမျိုးသမီးကိုယ်စားလှယ်လောင်း2ဦးကို9ရက်ကြာဖမ်းဆီးတားပြီး AA အဖွဲ့ကတင်းနော်နေကအွန်လိုင်းကတဆင်သူတို့တွေရဲ့ပုံကို NLD ပုံတစ်စီးတွေနဲ့အတူထုတ်ပြန်ပြသပြီးအတည်ပြုလိုက်တာလည်းဖြစ်ပါရယ် ရွေးကောက်ပွဲကျင်းပဖို့သုံးပတ်သာလိုတဲ့အချိန်မှာအေးအဖွဲ့ရဲ့လက်နက်ကင်တပ်တွေကတိုက်ပွဲတွေနဲ့ကင်းလွတ်လေရှိတဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့မှာပြုလုပ်နေတဲ့ NLD ပါတီရဲ့မဲဆွယ်ပွဲတစ်ခုကိုဗိုလ်ရုံးကတွားရောက်ပြီးကုစလဲလောင်းတွေကိုဖမ်းဆီးလိုက်တာပါ။ဖမ်းဆီးချိန်တွင်မျက်မြင်သက်သေတူးလည်းဖြစ် NLD ပါတီကိုထောက်ခံသူလည်းဖြစ်တဲ့တန်းစင်ဖြိုးကသူနဲ့အတူအမျိုးသားမျိုးသမီး၁၀ယောက်လောက်ကိုအေးအဖွဲ့ကရိုက်နှက်ပြီးတစ္ဆာပေါက်တွေဖြင့်ခေါ်ပြီးတဲ့နောက်ဦးမင်းအောင်ဒေါ်နီနီမေမြင့်နဲ့ဒေါ်ချစ်ချစ်ချောတို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း AFP သတင်းဌာနကိုပြောပါရယ်။အေလနကိုင်အဖွဲ့ကအောက်တိုဘာလ19ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကြီးကြီးတောက်ဆိုတာကြောင်းဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုအစိုးရကပြန်လုပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လုပေးမယ်လို့ဖော်ပြထားပါရယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန်းကတော့ပျောက်ဆုံးသွားတဲ့ကိုယ်စားလှယ်လောင်းတွေအတွက်အလွန်စိုးရိမ်မိတယ်လို့ AFP သတင်းကိုပြောပါရယ်။ရန်ကုန်မြို့ကအမေရိကန်တိုင်ဝမ်ကလည်းကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးတဲ့အတွက်စိုးရိမ်မိကြောင်းနဲ့ရွေးကောက်ပွဲကာလမှာကိုယ်စားလှယ်အားလုံးဘီကင်းစွာနဲ့မဲဆွယ်နိုင်တယ်လို့လည်းပြောပါရယ်။ပြင်သစ်တိုင်ဝမ်ကတော့အခုလိုဖမ်းဆီးထိန်းသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးကိုယ်စားလှယ်သုံးဦးကိုဘီကင်းလုံခြုံစွာပြန်လုပေးဖို့ကိုတောင်းဆိုလိုက်ပါရယ်။ပြီးခဲ့တဲ့လကဝန်ကြီးချုပ်အဖြစ်တာဝန်ယူခြင်းကစပြီးပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုတနင်္လာနေ့ကရောက်ရှိလာခဲ့ပါတယ်။ဗီယက်နမ်မှာရောက်ရှိနေစမှာတနင်္လာဆက်ဆံရေးကိစ္စနဲ့စီးပွားရေးနဲ့လုံခြုံရေးအားကောင်းခိုင်မာစေရေးကိစ္စတွေသဘောတူညီချက်တွေရရှိခဲ့တဲ့အပြင်ဂျပန်နိုင်ငံရဲ့စစ်ပစ္စည်းတွေနဲ့ဤပညာတွေကိုဗီယက်နမ်နိုင်ငံကိုတင်ပို့ပေးမယ်လို့လည်းဆူဂါကပြောပါတယ်
။ဘိုးယေဆိုဘီဟင်ယူစီတန်ကျိုတဲမို့
အခုလိုဂျပန်စစ်ပစ္စည်းတွေနဲ့ဤပညာကိုဗီယက်နမ်နိုင်ငံကိုလွှဲပြောင်းပေးဖို့မူအားဖြင့်သဘောတူညီချက်ရလိုက်တာဟာတနင်္ဂနွေလူယူရေးကဏ္ဍမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းဗီယက်နမ်ဝန်ကြီးချုပ်ငူဟင်ရှွမ်ဖူနဲ့တွေ့ဆုံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲအပြီးမှာဝန်ကြီးချုပ်ဆူကာကပြောတာပါဒေသတွင်းတရုတ်နိုင်ငံကစီးရီးယားတိုးချဲ့နေမှုကိုဒဇိုက်မမလှုပ်ဆောင်နေချိန်မှာအခုလိုသဘောတူညီခဲ့တာလည်းဖြစ်ပါတယ်အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။စီရေးတင်းမာမှုတွေကြောင့်နေမြေအခြေအနေမတည်မငြိမ်ကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အမျိုးသမီးတစ်ယောက်ကလည်းလက်နက်ကင်တချို့ကခိတ္တဖမ်းဆီးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါကယောဂကာလနဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာတပတ်သက်ပြည့်ခတ်ရက်စဲကြီးညာချက်တွေကိုတမ်ရောကကတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါတတန်းထက်တိုးကြပေမဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါလေဒီကြပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုအခြေအနေကို TNLA ခေါ်တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်မင်းလေးကတော့ဒီနမ်ဆန်မြို့နယ်လက်တွေရောအရမဒီပန်ဆန်းတောင်ခေါ်ရပါအဲ့မှာတော့ကြည့်မှုခဏလေးဖြစ်တယ်၅မိနစ်လောက်ပဲဒီနေ့ကပါမရမရှိဘူးတိတ်တယ်လားမရှိဘူ
း TNLA ဘက်ကအော်တိုဘာလအတွင်းမှာတမ်ရော်နဲ့တိုက်ပွဲ14ချိန်ဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပေမဲ့တမ်ရော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလအစောပိုင်းကကြောင်မဲမြို့နယ်အတွင်းမှာတမ်ရော်နဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်3000လောက်နေရဆွန့်ခွာတာတွေရှိခဲ့ပါတယ်။လက်ရှိအခြေအနေမှာတော့တိုက်ပွဲတွေငြိမ်သက်နေတာကြောင့်ဒုက္ခသည်အများစုနေရပြန်ကြပြီဖြစ်ကြောင်းကြောင်မဲမြို့နန်းခုံပရိုက်တာအဖွဲ့ကဦးဆိုင်ပူကပြောပါတယ်။
ဒီနေ့ဒီနေ့ရပါကြမှာတယ်။ကျန်တဲ့ဟာတော့အကုန်လုံးပြန်တော့နှီးပါပြတော့ဘူး။ခမချင်းတော့ထောင်တော့မကြမှာပါ။ပြန်လဲဆိုလဲပြန်လို့ရပါတယ်။ဒါပေမဲ့တမတော်ကအကုန်လုံးမဆုတ်ပါသေးတော့သူကမညမပြန်အဲ့ဒီနေ့ဆိုရလို့ကလုတ်တယ်အဲ့လိုဖြစ်ဖြစ်နေတယ်။ဟောပါအချိန်တော်တော်လေးကောင်းတော့ပါဘူး။ရှိရရှိပြီတိုက်ပွဲအချိန်တွေလုံးဝညင်သွားပါတယ
်။တချို့ဒေသခံတွေကတော့သူတို့ကြေးရွာတွေမှာဆွန့်ပစ်ထားတဲ့ဆစ်လက်နဲ့ပစ္စည်းတွေကျန်ရှိနေတာကြောင့်စိုးရိမ်တာတွေလည်းရှိနေကြောင်းဦးဆိုင်ပူကပြောပါတယ်။ကြောင်မဲမျိုးနယ်အတွင်းကကြေးရွာအုပ်စု12စုကိုနေမြေအခြေအနေအရရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းကြေညာခဲ့ရမှာလက်ရှိတိုက်ပွဲကြောင့်တင်းရှောင်နေရတဲ့ကြေးရွာတွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နေခင်း2နာရီလောက်ကနန်းခမ်းမျိုးရှိလျှက်စစ်ပစ္စည်းဆိုင်တဆိုင်ကိုလက်နက်ကင်လူတစုကဝင်လာပြီးဆိုင်းရှင်အမျိုးသမီးကိုဖမ်းဆီးသွားခဲ့ကြောင်းနဲ့ဘာကြောင့်ဘယ်ဘွဲကဖမ်းဆီးတယ်ဆိုတာမသိရသေးကြောင်းနန်းခမ်းမျိုးကဒေသခံတွေကပြောပါတယ်။နန်းခမ်းမြို့ရှိလူမှုဖွဲ့စည်းနဲ့နိုင်ငံရေးပါတီတွေကကူညီဆောင်ရွက်ဖို့ပြင်ဆင်နေချိန်တနင်္လာနေ့ညနေပိုင်းမှာတော့လူမဖမ်းတာကြောင့်ပြန်လွတ်လာကြောင်းအငင်းစားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တင်ဦးက VOA ကိုပြောပါတယ်
အ
အဲ့ခုဟာပြင်းပြင်းရောက်ပြီဟောသူတို့ခေါ်တော့တဲ့အောင်လေအဲ9နိုင်မထုတ်ခင်လေးမှာပြင်းပြရလာတော့ပေါ့လူမားပြီးတော့ဖမ်းတယ်လို့ပြောတယ်
လက်တော်ဖန်းစည်းတာနဲ့ပတ်သက်လို့တော့ TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကသူ့အနေနဲ့ဗာတရင်မှမရရှိကြောင်းပြောပါတယ်2018ခုနှစ်ကနန်းခမ်းမြို့မှာ TNL အဖွဲ့ကအမျိုးသမီးတစ်ယောက်ကိုတာဝန်ဝတ္တရားနှောက်ယှက်မှုနဲ့ဖန်းစည်းခဲ့ဘူးပါတယ်ဒီဖန်းစည်းမှုကြောင့်အရက်ဘက်လူမှုအဖွဲ့တွေကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့တယ်လို့ TNL ပါဝင်ဖွဲ့စည်းထားတဲ့FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကဂျာဝင်ညှိနှိုင်းပေးပြီးတဲ့နောက်မှာပြန်လွှတ်ပေးခဲ့ပါတယ်ကျွန်တော်မိုးစောဒီ OA အတွက်ဒရင်ပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကချုပ်လင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Review ကနေလည်းအပတ်စဉ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ရှင်
။ကျန်တော့ဝင်းမင်းပါ။ရန်ကုန်မှာကိုဗစ်ရောဂါနောက်ဆုံးအခြေအနေကိုအဓိကကန့်တွေ့နေရတဲ့ဆေးရုံကြီးရေးပေါ်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာဖြစ်နှုန်းနည်းနည်းလျော့လာပေမဲ့ပြင်းထန်သူများလာတာမို့စောစောဆေးရုံလာဖို့နဲ့ဆက်ကာကွယ်ပေးကြဖို့တိုက်တွန်းလိုက်ပါတယ
်။ကိုဗစ်ကတော့လူနာအရေအတွက်အရင်ကလူထောင်တစ်ထောင်တည်းအထက်တွေထိုးတက်နေတဲ့အခြေအနေမျိုးတော့မဟုတ်တော့ရှေ့ရနဲ့တစ်ထောင်ကြားတဲ့နောက်ပတ်ဝန်းကျင်မှာထွက်နေတာပေါ့နော်။ထွက်နေတဲ့ပမာဏလေးကတန်းနေကြတော့နေရ3ရက်ရှိတော့ကျွန်တော်နိုင်ငံတော်တော်သားပြန်ကြမယ်လို့တော့ကျွန်တော်ကမျှော်လင့်တာပေါ့လေ။ထပ်ထောင်တက်ဖို့လည်းဆူတောင်းတော့အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်တော့မှပဲကျွန်တော်တို့အတွက်လုံးလုံးတဲ့ပြဿနာကလူနာအရေးအတွက်နည်းသွားပြီ ਨੇ ရှိရလဲလူနာတွေကဒီနေ့အောက်ဆီဂျင်လိုတဲ့လူနာတွေရောဂါပြင်းထန်တဲ့လူနာတွေများလာလူနာတော်တော်များများကအောက်ဆီဂျင်လိုအပ်လာတယ်ဒါကြောင့်မို့ကျွန်တော်တို့ကလုံးလုံးတော်ရုံးကန်နေရတယ်ပဲဆိုတဲ့အခြေအနေလေးကိုကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဆရာဒီဆေးရုံတွေမှာတော့အောက်ဆီဂျင်နဲ့ပတ်သက်ပြီးတော့ဆရာတို့ဖြည့်ဆည်းထားတာတွေတော့ရှိတယ်ပေါ့နော်ကတိနေလဲကပိုလွတ်လာတယ်ဆိုတော့တစုံတရာထောက်ကူမပြုတ်နိုင်ဘူးလားဆရာ
ဟုတ်တယ်ကျွန်တော်တို့ကဒီကတိနေရေအတွက်တယ်ကျွန်တော်တို့ကအရင်တော့ဆိုရင်တော့positive ထွက်သွားတဲ့လူနာတွေကိုဒီပြုလူနာတွေကိုကျွန်တော်တို့ထားဖို့အတွက်စင်တာတွေဖွင့်တဲ့ကိစ္စကတော့လုံးလုံးတည်းဒီကရင်ရေအတွက်တည်းကတော့လောက်တယ်ဒါပေမဲ့စင်တာတော်တော်များများကအောက်ဆီဂျင်နဲ့ကုသမှုကိုပေးနိုင်တဲ့နေရာတွေမဟုတ်ဘူးပေါ့စင်တာ၄ခုလောက်ကပဲအောက်ဆီဂျင် treatment ကိုပေးနိုင်တဲ့နေရာမျိုးဖြစ်ခဲ့တာပေါ့နော်အဲ့တော့ထပ်ပြီးတော့ဥပမာ AIYCC စင်တာတို့ Fortune Plaza ဆိုတဲ့ဒေါ်ဘုံတာကြီးတားမှာရှိတဲ့စင်တာတို့မှာလည်းအောက်ဆီဂျင်တွေထပ်မံတိုးချဲ့ပြီးတော့ဆေးအဖွဲ့တွေကိုထပ်ထည့်ရတဲ့အခြေအနေမျိုးရှိတာပေါ့ကားကြီးရေကုန်ဆေးရုံကြီးမြောင်းကလာဆေးရုံကြီးဒီမှာလည်း ICU တွေကိုဂရေရေအတွက်တိုးချဲ့ပြီးတော့လုပ်နေရတယ်အဲဒီနေရာတွေမှာတော့လူနာတွေကတဖြည်းဖြည်းနဲ့ပိုများလာတာပေါ့နော
်ဟုတ်ကဲ့ဆိုတော့အောက်ဆီဂျင်ကဒီပုံမှန် ICU မှာလို့ဒါမှမဟုတ်ရှင်လဲအောက်ဆီဂျင် port နဲ့တောက်လျှောက်ပေးရတာမျိုးလိုလာတဲ့သဘောပြင်းထန်လာတဲ့သဘောပေါ့နော်။တာမန်ဒီအောက်ဆီဂျင်ဒီ tank သဘောမျိုးပေါ့စလင်ဒါသဘောမျိုးတွေနဲ့ပေးတဲ့အနေထားရောတက်မတော်ဘက်ကလည်းအဲ့ဒါတွေကူညီတယ်ဆိုတော့လေ
။အဲ့ဒါတက်မတော်လည်းသူတို့ကားတွေနဲ့သူတို့ရဲ့အောက်ဆီဂျင်ဆက်ယူရနေပြီးတော့ကျွန်တော်တို့ဆေးရုံကအောက်ဆီဂျင်စလင်ဒါတွေကိုဖြည့်ပေးတဲ့အစီအစဉ်လုပ်ပါတယ်။ဒါပေမဲ့အောက်ဆီဂျင်နဲ့ပတ်သက်လို့ရန်ကုန်ဒတိုင်းလုံးမှာလည်းပဲအောက်ဆီဂျင်စလင်ဒါပေါင်းထုတ်နိုင်တဲ့ပမာဏကတစ်နေ့ကို4800နှုန်းလောက်ပဲထုတ်နိုင်အဲ့ဒီတည်းမှာ2500ကျော်ကိုလောလောဆယ်အသုံးပြုသေးတာဖြစ်နေတယ်။ကျန်တဲ့ပူနေတဲ့အောက်ဆီဂျင်တွေကလောလောဆယ်လိုအပ်နေတာကတော့အောက်ဆီဂျင်စလင်ဒါအလွတ်တွေအရေးကြီးမှာဖို့လိုအပ်တဲ့အခြေအနေရှိတယ်။အောက်ဆီဂျင်ဆက်ယူနေတဲ့အဲ့စလင်ဒါအလွတ်တွေကိုဖြည့်ပေးနိုင်မယ်ဆိုရင်တော့ဈေးဥလေးနည်းနည်းပြန်လောက်လာနိုင်တယ်။နောက်တစ်မျိုးကတော့ liquid oxygen ပေါ့။အောက်ဆီဂျင်ရေထုတ်နိုင်တဲ့ဆက်ယူပမာဏနဲ့ဒီလိုအားမှာရှိတဲ့အောက်ဆီဂျင်ဆက်ယူကနေပြီးတော့ပဲဆယ်တန်တစ်နေ့ကိုထုတ်နိုင်တယ်။ဆယ်တန်ဆိုတာတဒံကို40လီတာအောက်ဆီဂျင်စလင်ဒါ150ပဲထွက်တဲ့ကျဆယ်တန်ဆိုရင်အလုံးရေ1500ပဲသူကထုတ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့က liquid oxygen တွေကျွန်တော်ယူရီးယားနဲ့ပွဲရညောင်ရီဘက်ကနေတစ်ဖြစ်ဒါတော့မှတနည်းကိုဆယ်တန်ပဲတင်နိုင်တယ်။ဘမပြည်ထဲမှာနောက်ပုခရိကကနေတနည်းကို4တန်ထုတ်နိုင်တယ်ဆိုတော့အလုံးမို့24တန်ဆိုတော့အဲ့ဒီရေအတွက်ဒီအလုံးကိုတွက်ကြည့်ထားရင်တော့ တော့တဲ့ရှိနေတဲ့အခြေအနေနဲ့လောက်တယ်လို့ယူဆကျွန်တော်တို့ကြောက်တာကဒီတဲ့အောက်ဆီဂျင်လူတဲ့လူတွေများလာမှာကြောက်နောက်တစ်ခုကကျွန်တော်အောက်ဆီဂျင်ကို20-30%ပေးထားတဲ့အခြေအနေမျိုးမဟုတ်ဘဲနဲ့စောစောစီးစီးကလေးကပိုးလေးလောက်နဲ့ပဲပေးထားတဲ့အခြေအနေမျိုးတွေမှာကုသမှုခံလိုက်ရင်တော့ပြန်တက်လာတဲ့အခြေအနေမှာရှိတယ်ဒါကြောင့်မလို့အရင်ရောခုနှစ်ဆယ်ရှစ်ဆယ်လောက်ထိကြာနေတဲ့အခြေအနေမှာ ဒီတဲ့ပိုဆိုးလာရင်တော့မောလာမယ်အဲ့လိုအခြေအနေမျိုးဆက်ဆချင်းနည်းနည်းပါးပါးဆက်ဖြစ်တဲ့အချိန်မှာရှူလို့ရရင်ကောင်းမယ်တကယ်အချိန်ကြည့်ရင်တော့တွေးထဲမှာရှိတဲ့အောက်ဆီဂျင်ပမာဏကိုတိုင်းတဲ့ဆက်ကလေးတွေနဲ့တိုင်းနိုင်ရင်တော့ကောင်းတာပေါ့ pass oximeter ခေါ်တဲ့ဟာလေးနဲ့ဒါတွေလည်းအခုဒီနေ့ COVID committee ပါညာတွေနဲ့ organize လုပ်လို့နေတယ်ဆိုဆို TV ပြရအောင
်ဟုတ်ကဲ့အဲ့တော့ဆရာတို့ဒီဆေးရုံကြီးမှာဒီအောက်ဆီဂျင်ထပ်ပေးဖို့အတွက် ICU HDU ရောပေါ့အစ်ထပ်လုပ်တာရော
80ရာခိုင်နှုန်းတော့ပြီးသွားတယ်တချို့ဝက်ကလေးတွေအပိုင်းလိုက်ပိုင်းလိုက်တော့ကျွန်တော်တို့တုံးနေတယ်ပေါ့နော် ICU ကရင်30ရှိတဲ့ကိစ္စတော့မှာတဝက်ကျော်ပြည့်ပြီးသားဖြစ်နေပြီခုဆိုရင်တကယ်လို့ဒါတစ်ခုလုံးပြီးသွားရင်250ရာအောက်ဆီဂျင်တစ်ပြိုင်တည်းပေးနိုင်တဲ့ခြေရှိရှိပါတခုလုံးတော့နှုန်းတိုင်းနဲ့ရည်ရွယ်တိုင်းနဲ့ထွက်မယ်ဆိုရင်ဖြည့်ရှင်းနိုင်မှုအတွက်ပြင်ဆင်ထားတာပေါ့နော်ကျွန်တော်တို့ကြောက်တာကဒီကဲပုံများလာမဲ့အခြေအနေဖြစ်များလာတဲ့အခြေအနေမရအောင်ပြည်သူလူထုကလည်းကိုယ်စိတ်ကိုတားဆီးဖို့တာဝန်ရှိတယ်အဲ့အမှသာလေနိုင်နိုင်နင်းနင်းလုပ်နိုင်မဲ့အခြေအနေရှိတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြမ
ကိုဗစ်ကပ်ရောဂါကာလကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာသင်ကြားရေးအဆက်မပြတ်အောင်အင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သင်ခန်းစာတွေသင်ကြားပို့ချပေးမဲ့အစီအစဉ်ကိုအစောဆုံး၈လမှစတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကဲယောဂကုသမှုတွေတချော့ပြန်များလာရာကကျောင်းတွေပိတ်ထားရတာကြောင့်စာမတင်နိုင်ပဲဖြစ်နေရတဲ့အခြေခံပညာကျောင်းသားတွေအိမ်မှာနေရင်းစာသင်နိုင်အောင်ပညာရေးဝန်ကြီးဌာနကအစီအစဉ်နေတာပါအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သင်ကြားပို့ချပေးမဲ့အစီအစဉ်ကိုနိုဝင်ဘာလမှစတင်နိုင်ဖို့ပြင်ဆင်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်တင်ကြားရေးကာလနောက်ကျနေတာကြောင့်သင်ခန်းစာတွေကို50ရာခိုင်နှုန်းထိချော့ချထားပြီးအဓိကထားတင်ကြားပေးမဲ့သင်ခန်းစာတွေကိုဦးစားပေးပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါတယ
်။ဒီကာလမှာတော့ဆရာတို့ကတော့ဟိုကလေးတိုင်းဟာဟာတည်တည်တည်တိုက်တဲ့သင်ယူတင်ယူတိုက်တဲ့အရေးကြီးဆုံးသင်ခန်းစာတွေကိုအခုကာလမှာဆရာတို့အကာရီကူလမ်အက်ဂျက်စမန့်ကွန်ဖာမေးရှင်းအနေနဲ့ဆရာတို့လုပ်နေတာဖြစ်ပါတယ်။ဘာသာရပ်အားလုံးတော့ပါမယ်သင်ခန်းစာတွေအားလုံးတော့ဆရာတို့လုပ်နိုင်ဖို့တက်တလို့မဖြစ်နိုင်သေးဘူး။ဒါကြောင့်မို့ဟာလာနံပါတ်1ကတော့အခြေခံအနေနဲ့ဖောင်ဒေးရှင်းအနေနဲ့တည်တည်တည်တိုက်တဲ့သင်ခန်းစာတွေကိုပါမယ်။နောက်တကယ်လို့နောက်တစ်ဆင့်ကိုကူးပြီးတော့မှဟာလာတင်ယူရတော့မယ်ဆိုလို့ရှိရင်အစင်းသင်ဖြစ်ဖို့အတွက်ပေါင်းကူးနိုင်တဲ့သင်ခန်းစာတွေဆရာတို့ထည့်ထားတယ်။ဒါကြောင့်မို့အဲ့ဒီအစွန်းတစ်ခုပေါ့တက်ကိုတက်ရမယ်၊တိကိုတိရမယ်ဟာရယ်ဖြစ်ဆက်ပြီးတော့တင်ယူဘူရအတွက်အဲချိတ်ဆက်ဖြစ်နိုင်တဲ့သင်ခန်းစာတွေကိုဆရာတို့ထည့်ထားတာဖြစ်ပါတယ်။ short ချထားပါတယ်။နော်90ရောင်းလို့ short ချတယ်။ဆရာတို့လည်းအခုထုတ်လင်းဖို့ကြိုးစားတယ်။အဲလေးလာရင်မလေးလာခြင်းကမသေးကြဘူး။မသေးကြပေမဲ့လို့ဆရာတို့လုံတင်တာတော့ဆရာတို့လုံနေရမယ်။အဲ့ဒီဒူ10တန်းလောက်ကဒူ3000လောက်လေးလာနိုင်တယ်ဆိုရင်တော့မှဆရာတို့ကဒါအမျက်ရှိတယ်လို့ဆရာတို့ယူဆပြီးဆက်ပြီးလုပ်တော့မှာဖြစ်ပါတယ်။
ကျောင်းသင်ခန်းစာတွေအတွက်ပြဋ္ဌာန်းစာအုပ်တွေကိုနိုင်ငံအနှံ့ကကျောင်းတွေကိုပို့ပေးထားပေမဲ့ကက်ယောဂါကြောင့်ဖြန့်ဝေဖို့အခက်အခဲရှိနေတယ်လို့လည်းပြောပါရယ်ကက်ယောဂါကြောင့်ပိတ်ထားရချိန်မှာအွန်လိုင်းစနစ်အပါအဝင်အိမ်ကနေသင်ယူနိုင်ဖို့စီစဉ်နေပေမဲ့အင်တာနက်ဆက်သွယ်မှုအပါအဝင်နည်းပညာအခက်အခဲနဲ့စိန်ခေါ်မှုတွေလည်းရှိနေပါရယ်ဒေါက်တာတင်မောင်ဝင်းကတော့အွန်လိုင်းသင်ကြားရေးအတွက်အကူအညီပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့ပြောပါရယ
်အွန်လိုင်းမရတဲ့မြို့နယ်က60 20ပဲရှိတယ်တနိုင်ငံလုံးပါပါเนาะကျန်တဲ့မြို့နယ်ပေါင်း330မြို့နယ်ကအွန်လိုင်းရတယ်တော့ online ရတယ်ဆိုတော့အခု online မရတဲ့ဟာမှာလက်လောတော့ရခိုင်ပြည်နယ်တွေရှိမယ်အဲကချင်ပြည်နယ်ကတချို့ရှိမယ်ချမ်းပြည်နယ်ကတချို့ရှိမယ်ပေါ့နော်ဒါတွေကတော့မရဘူးပေါ့မရတဲ့ဒေသတွေမှာတော့ TV နဲ့တွားပေါ့လေ TV မှမရရင်တော့ radio နဲ့တွားပေါ့ဘယ်လိုပဲဖြစ်ဖြစ်ပါမတူညီမှုတွေကတော့နေရာတကာမှာရှိနေမှာပါပဲအခု operation or the operator တွေပေါ့နော် MPT တို့အဲဆရာတို့အခုဒီTelenor တို့ Origo တို့ Mytel တို့ ਨੇ ဆရာတို့စကားပြောလာတာရှိပါတယ်။တို့ကလည်းပဲဒီရနဲ့ပတ်သက်လို့ zero charges ပေါ့နော်။အခမဲ့ဒီတာတုံးဝင်ရအောင်တို့ကအကူအညီပေးရမှာဖြစ်ပါတယ်။ဆရာတို့လည်းပဲညှိနှိုင်းနေပါတယ်။တို့လည်းပေးဖို့ရှိပါတယ်
။ကက်ယောဂါကြောင့်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တဲ့နောက်ကျပြီးဇူလိုင်လအထဲမှာပြန်ဖွင့်ခဲ့ပေမဲ့ကြောပြန်ကူးစက်မှုတွေကြုံတွေ့ခဲ့ရတာကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါ။ ကုလသမဂ္ဂကလေးသင်ငယ်များချမ်းမုံငွေအဖွဲ့ UNICEF ကတော့ကဲ့ယောဂကြောင့်စာတင်ချောင်းတွေပိတ်ထားရတဲ့အတွက်ကဘာတဝမ်းချောင်းတွေအရွေကလေးငယ်၃ပုံ၃ပုံနီးပါးရှိနေကြောင်းမကြာသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာတင်ချောင်းတွေဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း၁ပေါင်းခွဲလောက်ရှိနေပြီးတော့အဲ့ဒီအထက်က463တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကင်ဘီယိုမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့တာဝန်ကနေအနားယူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာနယူးယောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တိုစွန်းနဲ့ VOA တည်တံ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါ။ကျွန်မအင်ချင်းနိုင်ပါရှင်။မင်္ဂလာပါတန်မတ်ကြီးရှင်။အခုတန်မတ်ကြီးတာဝန်ကနေအနားယူပြီးဆိုတော့အဲ့ဒီနေရာမှာဘယ်သူလာဖို့ရှိမလဲရှင်။ပြီးတော့တန်မတ်ကြီးရောရှေ့ဆက်ဘာလုပ်ဖို့ရှိပါလဲရှင်။
ခုနောက်လာမဲ့တာမကျင်းကကျွန်တော်ပြောလို့အမေလည်းထွက်ပြီးပါပြီကျွန်တော်နိုင်ငံတော်ပြန်လာမှလည်းဟိုပါပေါ့နော်တရင်းလာမှလည်းပါပြီးပါပြီတာမကျင်းဦးကျော်မထွန်းတာမကျင်းဦးကျော်မထွန်းကဂျနီဗာမှာအခုနှစ်နှစ်လောက်ရှိပါပြီအများအားဆိုလည်းအနေနဲ့လောက်တာသူလည်းပဲကျွန်တော် career diplomat ဖြစ်တယ်ဟလာအသက်လည်းငယ်ပါတယ်ကျွန်တော်လည်းဆိုလို့ရှိရင်ဟလာဘယ်လောက်ငယ်မလဲ15နှစ်လောက်ငယ်မှာပေါ့လူငယ်လည်းဖြစ်တယ်တက်တက်ကြွလုပ်နိုင်တယ်နောက်ပြီးတော့အတွေ့အကြုံလည်းအများကြီးရှိတယ်သူနယူးယောက်မှာလည်းပဲဟလာဟိုအရင်တာဝန်ထမ်းဆောင်ခဲ့ပူးတယ်နော်နီယောက်မှာတောင်ထမ်းဆောင်ခဲ့ဘူးတော့ဂျနီဗာဆိုလို့ရှိရင်နှစ်ချိန်ပထမချိန်ကတော့တာမူဘဝနဲ့တောင်ထမ်းဆောင်နေတယ်နောက်တစ်ချိန်ကတော့တာမကြီးပေါ့ဗျာအဲကျွန်တော်မလီလက်ထရွန်နဲ့ပတ်သက်ပြီးတော့ဟိုအင်တာမပဲအတွေ့အကြုံများတဲ့ပုံစံဖြစ်ပါတယ်အဲအများကြီးဟိုလုပ်နေကြတိုင်းဟိုငွေရတဲ့ career diplomat လည်းဖြစ်ပါတယ်လို့နော်သူအများကြီးကျွန်တော်ဟိုလုပ်နိုင်မယ်သူဖြစ်ပါတယ်ကျွန်တော်အတွက်ကတော့ဗျာအသက်အရဆိုရင်လည်းကျွန်တော်ကအငင်းသားယူဖို့အတွက်အသက်ပြည့်တာ6နှစ်လောက်ကျော်ပြီပေါ့အဲ့တော့ခါကြတော့အငင်းသားယူဖို့အချိန်ကျရောက်ပြီအဲ့တော့အငင်းသားယူမယ်ဆိုတော့အငင်းသားဆိုတော့အငင်းသားပေါ့ဗျာအငင်းသားယူရဲဆိုတော့လေအငင်းသားအနေနဲ့ပဲကျွန်တော်နေသွားမှာပါနော်
ဟုတ်ကဲ့ပါတမတ်အဲ့တော့တမတ်ကြီးအခုအားလုံးပေါင်းဒီလက်ရှိကုလသမဂ္ဂဆိုင်ရာပေါ့နော်မြန်မာအမြဲတမ်းကိုယ်စားလှယ်ဒီတမတ်ကြီးဖြစ်ကနှစ်ပေါင်းဘလောက်ထမ်းဆောင်ခဲ့ပါလဲရှင်
ကျွန်တော်ညွန်ပါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့၄နှစ်ခွဲပေါ့ဒီမတိုင်ရင်တော့ကနေဒါမှာမြန်မာတမကြီးနေနဲ့၃နှစ်ပေါ့နော်ကျွန်တော်တာဝန်ထမ်းဆောင်ခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကတော့ကျွန်တော်1996ခုနှစ်မှာဝန်သာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနရဲ့ထံပေါင်းဟလာနိုင်ငံတိုင်းဝန်ကြီးဌာနလုပ်တဲ့စုစုပေါင်း52နှစ်ကျော်40ပြည့်စုံသွားတဲ့အထိဆိုတော့42နှစ်လောက်ရှိမှာပေါ့တာဝန်ထမ်းဆောင်ခဲ့ပါတယ
်အဲ့တော့ဟိုတမကြီးကမြန်မာနိုင်ငံရဲ့တန်တမန်တဦးအနေနဲ့နှစ်ပေါင်းများစွာနောက်ထိတ်တန်းတန်တမန်တဦးအနေနဲ့ရောနိုင်ငံပေါင်းများစွာမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တဲ့အပိုင်းဒီမှာပေါ့နော်အထူးသဖြင့်နောက်ကုလသမဂ္ဂတကယ်အကျက်တဲ့အခက်အခဲကာလမှာလည်းတန်မတ်ကြီးတာဝန်ယူထမ်းဆောင်နေရတဲ့အတွေ့အကြုံရပေါ့နော်အဓိကမေးမြနိုင်တဲ့ဖြတ်တန်းမှုအခက်အခဲတွေပေါ့နော်အဲ့ဒါတွေရောဟိုဗာရင်းများရှိမလဲရှင
်အခက်အခဲပြောရမယ်ဆိုရင်တော့ဗျာကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနတာဝန်ထမ်းဆောင်ပြီးတော့ပထမဦးဆုံးတာဝန်ထမ်းဆောင်ရတဲ့အဲ့တော့ပြမတော့နယူးယောက်ပေါ့ဗျာနယူးယောက်ကတော့ဟိုတိတ်တော့မကြလိုက်ဘူးပေါ့နော်1984 85အဲ့အချိန်မှာကျွန်တော်နယူးယောက်မှာပထမဆုံးနောက်ဒုတိယဒီနေ့ပါ1989ခုနှစ်ကနေပြီးတော့မှ1997အဲ့ဒီကာလဟိုစဉ်းစားကြည့်ပေါ့ဗျာအဲ့တော့89ခုနှစ်မှာရောက်တယ်88မှာကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုရေးခင်းကြီးဖြစ်တယ်အဲ့ဖြစ်တော့အဲ့ဒီမှာစပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးဂျနီဗာမှာရှိတဲ့လူခွင့်ရေးအလားအရောင်းတော့ commission ခေါ်မှာပေါ့နော်အဲအဲ့ဒီမှာစပြီးတော့ကျွန်တော်ပြဿနာစပြီးတော့ရင်ဆိုင်ရတာပေါ့နော်အဲရင်ဆိုင်ရတဲ့ပြင်ကိုကျွန်တော်တို့89ခုနှစ်မှာအဲ့ဒီမတိုင်ခင်88တကယ်ဖြစ်တာတော့90လောက်မှာစပြီးတော့ဟို UN ကိုရောက်လာတာပေါ့မြန်မာကိစ္စအဲ့တော့89ခုနှစ်မှာထူးခြားမှုမြန်မာနိုင်ငံကကမ္ဘာအစင်းအဆုံးနိုင်ငံပေါ့ LDC တဲ့ဝင်တဲ့အဲနှစ်အဲ့ဒီမှာကျွန်တော်ဂျနီဗာမှာပဲကျွန်တော်တို့အဲ့ဒီမှာစပြီးတော့အဲကြုံတွေ့ခဲ့ရတာပေါ့နော်ကျွန်တော်အန်တက်တို့ဘာလို့မှအဲ့ဒီမှာအဲကျွန်တော်လုံရင်းနဲ့အဲ့ဒီမှာပမာအောင်တွေ့ကြုံရတယ်အဓိကပရမ assignment မှာကြုံတွေ့ရတယ်ထူးခြားချက်အဲပထမပေါ့အဲနောက်ကျွန်တော်နောက်ဆုံး assignment ဖြစ်တဲ့ဟာလာနယူးယောက် assignment မှာအချက်ကိုထူးခြားတဲ့အဖြစ်တွေကျွန်တော်တို့ကြုံတွေ့ရတယ်အများကြီးအဓိကမေးမရနိုင်တဲ့အဖြစ်ကြီးတွေပေါ့ဗျာနံပါတ်၁ကတော့ကျွန်တော်ကတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီကျွန်တော်နယူးယောက်မှာတောင်းထမ်းဆောင်ခဲ့တဲ့ဒီနေ့ခွဲမှာခက်ခဲပြီးဘယ်လောက်ရှိတယ်ဆိုတာဒါတွေကတော့ထားလိုက်ဒါတွေကမမျောမှန်းပဲနဲ့ဖြစ်လာတဲ့ကိစ္စတွေဒါမဲ့ကျွန်တော်မမေ့နိုင်တဲ့ကျွန်တော်ပြေနှက်ဆုံးပေါ့နော်ကျွန်တော်ရဲ့ career တစ်လျှောက်တုန်းမှာအာကျွန်တော်အားရဆုံးမှာပါလဲဆိုလို့ရှိရင်ကျွန်တော် 2016 ခုနှစ်ပေါ့နော်ကုလသမဂ္ဂအထူးညီလာခံမှာကျွန်တော်မြန်မာနိုင်ငံနေပြီးတော့မှကျွန်တော်တိုင်းပြည်ကပုံပေါ်ကနေပြီးတော့မှပထမဆုံးဂျင်းနော်အထူးညီလာခံမှာ မိငုံပြောကြခဲ့တဲ့ဟာတော့ကျွန်တော်အမိနဲ့အမှတ်ရဆုံးနဲ့ပုံမူရဆုံးဖြစ်ပြက်လို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒါလည်းပြီးတော့ကျွန်တော်2019ကစပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ပြောရွှင်မှုနဲ့ကျွန်တော်ရဲ့အားရကြည်နေဖို့ကတဆိုးမရှိဘဲနဲ့2018လောက်ကနေစပြီးတော့မှဒီရခိုင်ပြဿနာကရေးရင်းနဲ့ပြီးမှလာတာတော့ကိုအတိုင်းကြီးတွေအခက်အခဲကြီးတစ်ခုဖြစ်သွားတာဒါတော့စိတ်မကောင်းစရာအကောင်းဆုံးပေါ့ဗျာသို့တော်လည်းပဲ2016ကျွန်တော်တို့ကလပ်သမဂ္ဂမှာကျွန်တော်တို့ဟိုနိုင်ငံရဲ့အကူအညီကာလမှာပထမဆုံးစီနိုင်ငံတော်ကြီးခဲ့နေနဲ့ဒါပြီးတော့ဟိုကမ္ဘာမျက်နှာစာမှာစကားပြောခွင့်ရတာတော့ကျွန်တော်အနေနဲ့ကတော့အမှတ်ရဆုံးနဲ့အကုန်ယူဆုံးဖြစ်ပါတယ်လို့အဲ့ဒါကိုပြောချင်ပါတယ
်။ဟုတ်ကဲ့ပါရှင်။ကျေးဇူးများကြီးတင်ပါတယ်တမတ်ကြီး။
ရှင်များရှင်ကျမတင်ကြီးထိုက်ပါကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချတဲ့မြန်မာဆိုင်ရာဆောင်းပါးတွေတဲ့ကနေကောက်နှုတ်တင်ပြပေးပါမယ်အရင်ဆုံးတော့ The Diplomat မှာဆောင်းပါးရှင်တွန်ဖော်ထရုပ်ရဲ့မြန်မာ Hybrid Selection ဆိုတဲ့ဆောင်းပါးတွေကကောက်နှုတ်တင်ပြမှာပါရေးသားသူတွန်ဖော်ထရုပ်ကအရှိတောင်အာရှမှာအခြေစိုက်ပြီး Guardian Economist South China Morning Post နဲ့ The Diplomat တို့မှာဆောင်းပါးတွေရေးနေတဲ့ပြင်ပဆောင်းပါးရှင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ဘေးကာလကျင်းပမဲ့ရွေးကောက်ပွဲရဲ့အများယုံကြည်လက်ခံနိုင်မှုကမေးခွန်းတွေဖြစ်လာနေတယ်လို့ဆောင်းပါးကိုစပါတယ်။နေ့တိုင်း COVID လူနာသစ် 1000 ကနေ 2000 ကြားတွေ့နေရပြီးအများပြည်သူကျန်းမာရေးစောင့်ရှောက်မှုစနစ်မှာလည်းအခက်တွေ့နေပါတယ်။NLD အစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကတော့ရွေးကောက်ပွဲစည်းရုံးရေးတွေနဲ့ပတ်သက်လို့ကန့်သတ်တမ်းမြစ်ထားပြီးမယ်လဲရွေးကောက်ပွဲရွှေ့ဆိုင်ဖို့တော့မရှိပါဘူးတဲ့2008ခုနှစ်အခြေခံဥပဒေအရအစိုးရတဲ့တရက်က2021ခုနှစ်ဖေဖော်ဝါရီလမှာတာဝန်ယူရမှာပါဒါကြောင့်ဖေဖော်ဝါရီအကျော်ထိဆိုင်းငံ့လိုက်ရင်အခြေခံဥပဒေဆိုင်ရာပြဋိပက္ခဖြစ်လာနိုင်တယ်လို့နိုင်ငံရေးမတည်ငြိမ်မှုပါဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီအချက်ပေါ်မှာသဘောမတူသူတွေရှိပါတယ်တဲ့မြန်မာနိုင်ငံမှာဥပဒေအကြံပေးလုပ်နေတဲ့ Jason Gelbaugh ပါရွေးကောက်ပွဲရှေ့ဆိုင်လိုက်ရင်စစ်တပ်ကပို့ပြီးတော့ထင်းချုပ်သွားနိုင်တယ်လို့တော့သူ့အနေနဲ့မထင်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တဘာဝဗေဒံတွေရှိရင်ရွေးကောက်ပွဲရှေ့ဆိုင်နိုင်တဲ့လုပ်ပိုင်ခွင့်ရှိတယ်လို့သူကထောက်ပြထားပါတယ်တဲ့အခုကျင်းပမဲ့ရွေးကောက်ပွဲကပါတီစုံဒီမိုကရေစီအခြေခံတဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တာကြောင့်လေမြန်မာနိုင်ငံအတွက်အရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်ပါလေ2019မှာကျင်းပတဲ့အလားတူရွေးကောက်ပွဲမှာတော့ NLD ကအပြတ်အသတ်နိုင်ခဲ့တာပါပြီးမဲ့ဒီနှစ်ရွေးကောက်ပွဲကတော့လူ့အခွင့်အရေးအခြေအနေမီဒီယာလွတ်လပ်ခွင့်ကျဆင်းမှုတွေကြောင့်ဒီမိုကရေစီစံနှုန်းတွေရုပ်ယော်နေခြင်းကိုဗစ်ကာလကျင်းပမဲ့ရွေးကောက်ပွဲကအငင်းပွားစရာပါပြည်တွင်းစစ်ဆက်ဖြစ်နေတဲ့ရခိုင်ကရင်ကချင်းရှမ်းနယ်ချင်းပြည်နယ်အတွင်းကဒေသတွေမှာရွေးကောက်ပွဲမလုပ်ဘူးလို့ကော်မရှင်ကကြေညာထားတာကြောင့်လဲမနှဲလာတဲ့မဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးထားကြပါတယ်ရွေးကောက်ပွဲကိုမရွှေ့ဆိုင်ဘူးဆိုရင်တော့ကိုဗစ် -19 ကပ်ဘေးကာလထဲမှာလိုအပ်ချက်ပေါင်းများစွာနဲ့ရွေးကောက်ပွဲမှာNLD နိုင်ဖို့တေးကြသလောက်ရှိပါတယ်တဲ့ဒါပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်အများကလက်မခံဘူးဆိုရင်တော့ NLD အစိုးရရဲ့တရားဝင်မှုအပေါ်အထင်သာစေနိုင်သလိုရွေးကောက်ပွဲလွန်ကာလကိုဗစ်ထိန်းချုပ်ဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်လို့ဆောင်းပါးရှင်ကရေးပါတယ်အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ရှင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါသောရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကြရာ ထိုင်းနဲ့မလေးရှားကနေလုံသားအများအပြားပြည်တော်ပြန်လာကြပါတယ်။ဒီလူတွေအတွက်အလုံသမားခွင့်ရေးနဲ့အညီပြည်ပမှာအလုံကန်အခွင့်လန်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အလုတ်ကအဆင်မပြေလို့အတမောပြန်လာတာပါဗျ
။ဟိုအလုတ်အဆင်မပြေတာဆိုတာကအလုတ်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင
်။ဟုတ်အလုတ်ရက်နေရချက်အလုတ်အဲ့ဒီအလုတ်ကခွင်းလိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်။အာစားတဲ့ဟာကိုပြန်စားလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်ကိုရှိလာတဲ့ဟာကိုရှာလာတဲ့ဟာကိုပြန်တော့ရတယ်အဲ့လိုဆိုတော့ဘလို့မှဟိုနေဖို့အဆင်မပြေဘူးသူများနိုင်ငံမှာဆိုတော့လေအဲကြောင့်မလို့ပြန်လာလိုက်ရ
ဟုတ်ကဲ့ပြန်လာတော့အခုဒါအိမ်ကိုပြန်ကြမှာပေါ့နော်အိမ်ပြန်တော့ရောဟိုဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲ
အခုလုံးလုံးဆယ်တော့ဘာလုပ်မှမရှိသေးဘူးအမရေအရင်ချင်းရှိမှရမှာလေမမင်းကနိုင်ငံမှာအလုပ်မှရှားတယ်လေအခုကအဲကြောင့်မို့အမတော့မစင်စားရသေးဘူးရှင့
်ဒီမြန်မာနိုင်ငံမှာအလုပ်လုပ်တာနဲ့ထိုင်းဘက်မှာအလုပ်လုပ်တာနဲ့ရောက်တော့အဓိကဘာတွေกว่าပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုပ်လုပ်ချင်ပါလဲ
အဓိကကတော့ဝင်ငွေပေါ့အမရအရန်กว่าတော့
မအေးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုပ်လုပ်သူပါရှမ်းပြည်မြောက်ပိုင်းမှာအလုတ်အကန်ရှာတာကြောင့်ရောလောက်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုတ်လုတ်ဖို့ရွေးချယ်တာဖြစ်ပြီးအခြေအနေပြန်ကောင်းလာနဲ့ထိုင်းကိုပြန်ပြီးအလုတ်လုတ်လို့သူဖြစ်ပါတယ်။ COVID-19 ကပ်ဘေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာ့ဘဏ်ရဲ့ Labor Mobility as a Job Strategy for Myanmar လုတ်သားရွှေပြောင်းသွားလာနိုင်စွမ်းကမြန်မာအလုတ်အကန်ဖန်တီးရေးမဟာဗျူဟာတရက်လို့ဆိုတဲ့အဲ့ဒီစစ်တမ်းမှာရွှေပြောင်းလုပ်သားတွေတရားဝင်လုပ်သားတွေအဖြစ်နဲ့အလို့အကန်ပိုပြီးလွယ်လွယ်ရစီဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။တရားမဝင်အလို့လုပ်သူတွေဟာတရားဝင်အလို့လုပ်သူတွေလောက်လောက်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကြားနိုင်တဲ့အခွင့်အလန့်နှဲပါတာတွေကိုလည်းထောက်ပြထားပါတယ်။အလုရှာသူနဲ့အလုရှင်ကြားချိတ်ဆက်ပေးမဲ့ပုဂ္ဂလိကအလုအကန်ရှာဖွေရေးကန္တာပူပြီးဖွင့်ပြိုးဖို့လိုသလိုအစိုးရဘက်ကလည်းထင်းချောင်းဖို့လိုအပ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။လက်တလောထိုင်းနဲ့မလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလုအကန်တွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးစန်းဝင်းကပြောပြထားပါတယ်။
ကျွန်တော်ဆိုရှင်ကျွန်တော် CEO file ရှောက်ပြီးလို့ရှင်ငါးနှစ်ပြောင်းဝေးမရှိဘူးဆိုမလေးရှားအစိုးရသတ်မှတ်ထားတယ်ဒါပေမဲ့ဒီကတ်ယောဂကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ့လူတွေရောဒီမလေးအစိုးရနေပြီးတော့ကျွန်တော်တို့နောက်တစ်ချိန်လာကျွန်တော်ရှင်ရင်သက်ဆိုင်ရာ agency နဲ့တဖြည်းဖြည်းနဲ့ရှောက်ပြီးလို့ရှင်ပြန်ဝင်လို့ရပါတယ်ဆိုတော့ကြေညာထားပါတယ်ခင်ဗျာ
အခုဒီမလေးရှားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန်ခြေနေပေါ့နော်အဲ့ဒါသိချင်ပါတယ်
မလေးရှားနိုင်ငံအလုံးအကန်အခြေအနေကတော့ကျွန်တော် COVID-19 ကပ်ရောဂါကြောင့်စီးပွားရေးတော့ကျတယ်။ဒါဖြစ်လို့ဆိုတော့ပြည်ပနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးရှားဟိုပေါ့ဒီကွန်ပစ္စည်းတွေပြီးပို့တာပဲမရှိဘူး။လေရင်အဝင်ထွက်တွေမရှိဘူး။နောက်ဒီပစ္စည်းပို့ဖို့ဒီသင်္ဘောတွေကလည်းအရင်ကျန်ကြတယ်။ကျန်ကြတဲ့အခါကျတော့ဒီကုမ္ပဏီတွေမှာကဒီအလုံးသမားတွေပေါ့ဒီကုမ္ပဏီအကြီးကြီးမှာဒီလဲပတ်ဖို့အတွက်ကအခက်အခဲရှိသေးတယ်။အဲ့ဒါကြောင့်မလို့ဒီကုမ္ပဏီတွေမှာဆိုရင်ပိတ်လိုက်ရတာရှိတော့ဆိုကုမ္ပဏီရတဲ့ overhead နဲ့ short ချလိုက်တာရှိတယ်။အဲဒါကြောင့်လို့တမတော်တော်များများအားဖြင့်တိတ်မလုံးချင်ကြတော့ဘူးမလုံးချင်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်းကုမ္ပဏီဒီဝါဒီခံရတယ်ရှိတယ်။အဲဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပါ
။ဆိုတော့ဦးစန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်းကျင်းဆိုလို့ရှိရင်ဟိုအလုတမားများဟာတော်တော်ဒုက္ခရောက်ကြပါတယ်။ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ဒါမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမဲ့အလုတမားတွေအတွက်စောင့်ရန်ရှောင်ရန်ဦးစန်းဝင်းအနေနဲ့ဗာများအကြံပြုလိုပါလေ
။ဟောကျွန်တော်နောက်တစ်ခါပေါ့ဒီပြန်လာမဲ့လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတစ်ခုကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတို့ကတော့သက်ပင်ဆိုင်တယ်လို့ပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတိအပွင့်ရဖို့ဆိုတော့မလွယ်ဘူးကြီးအကြောင်းမလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေနေရေးထိုင်ရေးပေါ့ဒီစားရေးတောက်ရေးဓာတ်ဆန်လုံခတို့တိချလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမျိုးပဲပြန်လာပဲ နိုင်ငံခြားရောက်ရင်ပြီးလို့ဆိုပြန်လာလို့ရှိရင်ကျွန်တော်တို့ကအထက်ထဲကြီးအများကြီးတွေ့သွားနိုင်ပါလိမ့်မယ်။ဘာဖြစ်လို့ဆိုတခါလုံးမှာစီဝါရေးတွေကလည်းဆိုင်တယ်ဒီအိတ်ကယောဂါဆိုးကြောင့်ဟုတ်ကဲ့
ဟုတ်ကဲ့
ရှင်။အားကြောင့်လို့စီအန်တီချောင်းစီစီပြန်သိမ်းပါလေဟုတ်ကဲ့
။ဒီ COVID-19 ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလူသမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးသလားရှင်။ဦးဆောင်ဝင်တွေ့ပါသလား
။အစိုးရရဲ့တမချက်အရတော့တို့ကြီးညာထားတာပဲ။တို့ပြန်လာလို့ရတယ်ဆိုတော့ဒါတည်းပါဆိုဒီသူတို့ရဲ့ company တွေရဲ့လင်းဟချက်တွေကအများကြီးရှိတယ်ဒီ။လင်းဟချက်တွေအများကြီးရှိတော့ဒါတွေကတော့လူသမားဆိုတော့သူများနိုင်ငံအလုပ်လုပ်ဖို့ပေါ်တဲ့ general ကားကိုပညာရှင်တွေမှမဟုတ်ဘဲနဲ့ကျွန်တော်အကားဆိုတော့တကယ်တိုးတက်တဲ့နိုင်ငံတွေမှာပေါ့ဒီလိုအပ်နေတာကြီးပဲလိုရတော့သူတို့ရောခေါ်မှာပဲဒါပေမဲ့ကိုယ်အနေနဲ့ရေရှည်အနေနဲ့ကောင်းမကောင်းတော့ချင့်ချင်ပြီးလာသေးတာပေါ့ဟုတ်ကဲ့
ဦးဆောင်ဝင်ကျေးဇူးပါရှင်ပြည်တော်ပြန်မြန်မာလုပ်သားတွေအနေနဲ့ပြည်ပကိုပြန်ထွက်ပြီးအလုပ်လုပ်ကြမယ်ဆိုရင်တော့အခြေအနေရက်ရက်ကိုသုံးသပ်ဖို့ဦးဆောင်ဝင်ကတိုက်တွန်းသွားတာပါမြန်မာနိုင်ငံမှာမိသားစုတွေအတွက်အဓိကမိခိုတဲ့အလုပ်အကိုင်ပေါင်း24တန်းရှိပေမဲ့အလုပ်အကိုင်ခေါင်းကတော့ရှားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြည်ပအထွတ်အလုပ်လုပ်မဲ့သူတွေအတွက်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကိုလည်းထောက်ပြထားတဲ့အထက်မှာတော့ပြည်ပရောက်မြန်မာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့မူဝါဒမရှိတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်ပြည်ပမှာအလုပ်ရသွားတဲ့မြန်မာလုပ်သားတွေကိုကူညီပေးတဲ့အစီအစဉ်လည်းမရှိဘူးလို့ကမ္ဘာ့ဘဏ်ရဲ့လုပ်သားရွှေ့ပြောင်းနိုင်စွမ်းကမြန်မာအလုပ်အကိုင်ဖန်တီးရေးမဟာဗျူဟာတည်းရဲ့ဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရှင်။ကျမသင်ကြီးထိုက်ပါ
VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။အများသဘောစစ်တမ်းကောက်ယူတဲ့လုပ်ငန်းတွေအနေနဲ့ပြည်စုံတဲ့အဖြေကိုသိရနိုင်ဖို့အတွက်လူတွေနဲ့တိုက်ရိုက်တွေ့ဆုံမေးမြန်းကြရပါတယ်။ဒါပေမဲ့ COVID-19 ကရောဂါကြောင့်အဲ့ဒီလုပ်ငန်းတွေအရင်လိုတွင်တွင်ကျကျလုပ်နိုင်ဖို့အခက်အခဲဖြစ်နေပါတယ်။လူအများကိုတွေ့ဆုံမေးမြန်းတာမျိုးမလုပ်နိုင်တာကြောင့်လုပ်ငန်းသုတေသနလုပ်တဲ့အခါပြည်စုံတဲ့အဖြေသိနိုင်ဖို့အခက်ကြုံနေတယ်လို့လုပ်ငန်းသူတေသနကော်မတီတစ်ခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ကြီးကြီးမျိုးကပြောပြပါရယ်လုပ်ငန်းသူတေသနလုပ်သူတွေ COVID-19 ကပ်ရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေကိုဘယ်လိုဖြေရှင်းနေရပါသလဲဒေါ်ကြီးကြီးမျိုးရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါရှင
်အခု COVID ဖြစ်နေတဲ့အတော့အတွင်းပေါ့နော်အပြောင်းလဲလေးတွေပြောလို့ဆိုရင်အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးအပြောင်းလဲဖြစ်နေတယ်ကိုစီမာတော့ဘယ်လိုမျိုးအပြောင်းလဲလဲဆိုတော့အလုပ်ချိန်ကအရင်လိုမျိုးပုံမှန်မရှိတော့ဘူးအော်ယောဂတွေ့ရှိမှုပေါ်မူတည်ပြီးတော့အိမ်မှာလုပ်ရတဲ့အခါရှိတယ်တခါတေးကြတော့လည်းတချို့ရက်တွေပဲယုံသွားတဲ့အခါမျိုးကြီးရှိလာတာပေါ့နော်အိမ်မှာကြီးပဲယုံအလုပ်လုပ်ရတယ်ယုံအလုပ်လုပ်ရတယ်ဆိုတော့ယုံမှလုပ်တော့တော့အလုပ်ကမတွင်တော့ဘူးဘာလို့ဆိုတော့အိမ်မှာပုံဝန်းကျင်လည်းမတူတော့ဘူးကိုယ့်ရဲ့လုပ်ဖို့ခိုင်းမဲ့တွေနဲ့လည်းဟိငိုင်းတိုင်မရတဲ့ကြတော့မလွယ်တော့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိလာတယ်နောက်တော့ကျတို့လုပ်ငန်းရဲ့သဘောအထားအနေထားရကွာကျွန်တော်တို့လုပ်ငန်းကများသောအားဖြင့်အပြင်ကိုထွက်ပြီးတော့ survey လိုက်ကောက်ရတယ် data တွေရလာတဲ့အခါကျရင်ဒီ data တွေကိုအခြေခံပြီးတော့ report တွေပြန်ရေးရတဲ့လုပ်ငန်းသဘောမျိုးဖြစ်နေတော့အခုလိုလူတွေနဲ့ထိတွေ့ဆက်ဆံမှုရှော့နိုင်တယ်များရှော့ရတယ်ဆိုတဲ့အချိန်မျိုးရောက်လာတဲ့အခါကျတော့လုပ်ငန်းပိုင်းကတော်တော်နှေးသွားတာပေါ့နော်လူတွေနဲ့ interview လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့ကဟိုလုပ်ငန်းသုတေသနမှာကကျွန်တော်တို့နှမျိုးရှိတယ်လူတွေကို interview ပြီးတော့ရေးရတဲ့လုပ်ငန်းကတစ်ပိုင်းနောက်တစ်ပိုင်းကကျတော့data တွေပေါ့เนาะ secondary data တွေရှာပြီးတော့ရေးရတာဆိုတော့အခုကြတော့ဒီ secondary data ရှာပြီးတော့ပဲအပြုတ်ပြီးတော့ရေးနေရတာသဘောမျိုးဖြစ်သွားတာပေါ့အလုပ်လည်းသိမတွင်တော့ဘူးအိမ်မှာနေပြီးတော့လုပ်ရတဲ့အတွက်ကြောင့်ဘာမှမလဲဖြစ်လာတဲ့ထဲကနေပြီးတော့အကောင်းဆုံးဖြောင်းတော့အလုံးအောင်စူးစမ်းပြီးတော့လုပ်နေကြပါတော့အလုပ်လုပ်ရင်းနဲ့ဟိုအိမ်မှာနေပြီးတော့လုပ်တဲ့ခါကျအိမ်အလုပ်တွေမြင်တော့လည်းထပြီးတော့လုပ်ချင်မိနေသလိုမျိုးဖြစ်နေရပါတော့အလုပ်ထဲမှာ concentration ကအပြည့်မရှိနေဘူးဖြစ်လာတာအော်ဒီအကြောင်းလေးရောရှိတယ်ဒါပေမဲ့ကိုယ်လည်းစူးစမ်းပြီးတော့အလုပ်ကိုပြန်ပြီးတော့လေပန်းအောင်လုပ်ဖို့ဆိုတော့အလုတ်ကလည်းရက်တော်လို့မရဘူးလေအလုတ်ရက်သွားပြီဆိုတော့လည်းတကယ်နဲ့တည်းအားလုံးကိုကိုယ့်ရဲ့နေမှုစားမှုတွေအကုန်လုံးတို့ဖတ်ရောက်ကုန်ပါဘူးအဲ့တော့အိမ်ကနေပဲအစဉ်ပြောင်းလုပ်နေရတဲ့အပိုင်းမှရှိနေပေါ့အလုံးစုံစိန်မှာဒါကအလုံးနဲ့ပတ်သက်ပြီးတော့ပြောင်းနေတာဟုတ
်ဟုတ်အဲ့ဆော့ဆော့ကပြောသွားတဲ့အထဲမှာပေါ့နော်ခုနဆရာမတို့ဒီသုတေသနလုပ်တဲ့အခါမှာဒီကိုစစ်တမ်းကောက်တဲ့အခါမှာပေါ့နော်ကိုတီးချင်တဲ့အခြေအနေကိုလူတွေနဲ့ထိတွေ့ပြီးမေးရတယ်ပုံမှန်ဆိုရင်တော့အခုအဲ့လိုမျိုးလုံးလို့မရပဲနဲ့ခုနပြောသလိုပဲဒီ secondary data တွေပေါ်မှာအားကိုးရတယ်ဆိုတော့ဟိုဒီလေ့လာမှုအဖြေကိုစုစည်းတဲ့အခါမှာဒါတရားရဂိုင်းနှုံးစိတ်ချရတဲ့ဟိုလူတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့မေးတဲ့မေးခွန်းတွေနဲ့ရှင်းလို့ရှင်းအဖြေနဲ့ရှင်းလို့ရှင်းတရားရဂိုင်းနှုံးစိတ်ချရတဲ့အဖြေတွေလို့ရောပြောလို့ရနိုင်ပါမလားရှင်
ရခိုင်နှုံးအပြည့်လို့ရခိုင်နှုံးနဲ့တော့တော်လို့မရဘူးဘာလို့ဆိုတော့ secondary မှာရှိတဲ့ဒေတာတွေကများတော့အပြင်ကသူတို့ဟိုလွန်ခဲ့တဲ့နှစ်တည်းရဒေတာတွေကိုရှိနေရများတယ်ကာရန့်အဖြစ်ပြတရားကြတော့ကျွန်တော်တို့ကလူတွေကိုလိုက်မေးတော့မှတကယ်လက်ရှိအခြေအနေကပိုပြီးတရားတော့အဲ့တော့အခုလောလောဆယ်မှာတော့ဟိုပြီးခဲ့တဲ့နှစ်တည်းရဲ့ဟိုအခြေအနေတွေပေါ်မှာဈေးကွက်ဆိုလဲဈေးကွက်ကိုပြီးခဲ့တဲ့နှ ဒီအလုပ်လုပ်ရတဲ့အပိုင်းပေါ့နော်ဘယ်လောက်ထိဟိုနှောင့်နှေးမှုရှိတယ်လို့ရောနှောင့်နှေးသွားတယ်လို့ရောပြောလို့ရလဲရှင်ကျမတို့ရှိမှာကလုပ်ငန်း၄မျိုးရှိတာပေါ့နော်ဌာန၄ခုရှိတယ်ဌာန၄ခုရှိမှာကျမတို့ဌာနကများသောဖြင့်လုပ်ငန်းသူတည်တနာပြည်သူကြောင့်မို့တွားပြီးတော့တွေ့ရတဲ့လူတွေကများသောဖြင့်ကုမ္ပဏီမှာရှိတဲ့ကုမ္ပဏီအကြီးအကဲကြီးလုပ်ငန်းဟိုအစိုးရဝန်ထမ်းဆိုတဲ့အစိုးရအရာရှိတွေနဲ့တွေ့ရတဲ့ဟာတွေရှိတာပေါ့လူကိုယ်တိုင်တွေ့ပြီးတော့မေးရတယ်ဒါမျိုးတွေအခုလုပ်လို့မရတော့ဘူးမြန်မာတို့ကြောင့်မလို့ project တွေဆိုလဲဒီလိုမျိုးလူတွေနဲ့တွေ့ရတဲ့အပိုင်းကိုကျွန်တော်တို့ခိုးလုပ်ထားရတာပေါ့နော်ဟိုဆက်ပြီးတော့အဲ့ဒါတွေကိုနောက်အချိန်နေပြန်ကောင်းလာမှဆက်လုပ်မယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်လေခုနပြောလို့ပဲ secondary တွေကိုပဲရှာပြီးတော့ပဲရတဲ့လောက်အချက်လက်နဲ့ပြန်လုပ်ရတဲ့ဟာမျိုးကျတော့ project ဒီ all ကလည်းကျွန်တော်ဘာပြောဖြစ်ရဒီလိုမျိုးဟိုလူတွေကိုမေးပြီးတော့မှလူစင်တဲ့ data မျိုးတွေနဲ့ပတ်သက်တဲ့ project မျိုးကျတော့အခုတော့တော့စင်မှာမဖြစ်နိုင်ဘူးပေါ့မရဘူးဖြစ်နေတယ်။ဒါနဲ့အဲ့ဒီ secondary နဲ့ SMB ရဲ့ project လောက်ကိုပဲကျွန်တော်တို့လုပ်နေရတယ်နောက်ပြီးတော့တခါလူတွေနဲ့မေးလို့လုံးလုံးမရတာတော့မဟုတ်ဘူးတယ်လီဖုန်းနဲ့တော့မေးကြတယ်ဖုန်းနဲ့လည်းမေးပြီးတော့ဖုန်းနဲ့မေးလို့အဆင်ပြေတဲ့ဟာမျိုးအထိတော့ဟောမေးလို့ရတဲ့လူမျိုးတွေဆိုတော့ဖုန်းနဲ့မေးတာပေါ့နော်တချို့ကြတော့လည်းဖုန်းနဲ့ကြိုင်ဟိုမဖြေခြင်းတဲ့လူမျိုးတွေရှိတယ်လေလူတွေကများသောအားဖြင့် face to face တွေ့တော့မှဟိုယုံကြည်မှုလည်းပိုရှိတယ်ပြောရတာလည်းဟိုပို့ပြီးတော့အာဘာဒီယာသူတို့လိုချင်တဲ့ပြောချင်တဲ့အချက်လက်ကိုပို့လိုချင်တဲ့အချက်လက်ကိုသူတို့ပြောချင်တဲ့အချက်လက်ကိုလည်းပြောကြတာများသောအားဖြင့်လူတွေမှာပို့ပြီးတော့အဆင်ပြေအောင်ဆိုတော့အဲ့ဒီဟာလည်းပတ်သက်တော့ကျွန်တော်လည်းတော့နှောက်နှေးပါအဲ့တော့ဒါကတော့ခုနပြောတဲ့အလုပ်ပိုင်းဆိုင်ရာပေါ့နော်တော့ကိုယ့်ရဲ့ဒီတခြားဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တာပိုင်းမှာရောဒီလိုမျိုးကိုဗစ်ဖြစ်လာတဲ့ new normal ကြောင်းပေါ့နော်တခြားပြောင်းလဲသွားတာကြီးကြီးမားမားဘာတွေရှိတယ်လို့ရောပြောလို့ရလို့ရှင
်အကြီးကြီးမားမားအကြီးမားဆုံးကတော့ခီးထွက်လို့မရတာပေါ့ဆိုတော့အရင်တုန်းကအလုပ်ကအရန်သင်မန်းလာတဲ့အခါမျိုးကြာရင်နှစ်လခွဲတစ်ခါတောင်မို့လဲတစ်နှစ်ပို၄ခါလောက်ပေါ့နော်ခီးထွက်ဟုတ်ဉာဏ်စူးစမ်းတော့ခေးထွက်လိုက်တဲ့ခါကျရင်နှစ်ရက်လောက်ပဲဖြစ်ဖြစ်လူကလိတ်အရန်စိတ်ကလန်းဆန်းသွားပြီးတော့တစ်ခါပြန်ပြီးစိတ်အစ်စ်လူအစ်စ်နဲ့ပြန်ပြီးအလုပ်ကိုပြန်စနိုင်အောင်အခုကျတော့အဲ့ဒီလိုမျိုးလုံးဝမရှိတော့ဖြစ်သွားတော့အဲ့ဒါတော့အဓိကအကြောင်းလေးပဲနောက်တော့အိမ်မှာအဖေနဲ့အမေနဲ့လူကြီးပိုင်းနဲ့ရှိတော့ဒီယောဂကြောင့်မဟုတ်လို့ကိုယ့်အဖေနဲ့မျိုးကကူးမှဆိုးနေတာပေါ့နော်နှစ်ယောက်စလုံးကအသက်ကြီးနေပြီအကူးဖို့လွယ်တဲ့အထဲမှာပါတယ်အမေဆိုနှလုံးယောဂရှိတယ်ဆိုတော့ကိုကကျတော့မဖြစ်မနေအလုပ်သွားနေရတဲ့ခါမျိုးကြီးရှိတယ်ကိုကသူဈေးတွေပဲတွားတော့လေကိုပဲဆိုတော့ကိုကနေတော့တစင်အမေကိုကူးသွားမှအရင်ဆိုးတာပေါ့နော်အဲအဲ့လိုမျိုးတွေကတော့အခုဒီကိုဗစ်ကာလမှာဖြစ်လာတဲ့ပြောင်းလဲပေါ့
လုပ်ငန်းသုတေသနကုမ္ပဏီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ငိမ့်ငိမ့်မျိုးဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာအခုလိုပဲကိုယ့်ရဲ့အလုပ်တွေထိခိုက်နေတယ်လို့ပြောနေကြသူတွေကဏ္ဍဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းပါမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါခလေးဘောကလေးက YouTube ပေါ်ကဖြော်ပြမှုတွေနဲ့နာမည်အရင်ကြီးပြီးတော့ကမ္ဘာမှာနာမည်အကြီးဆုံးဆိုတော့တယောက်ဖြစ်လာတဲ့ Justin Bieber ဟာပြည်ရတဲ့တောက်ကြနေကတော့နာမည်ကြီး DJ Benny Blanco နဲ့တွဲဆိုထားတဲ့တချင်တစ်ပုတ်ထုတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတော့အခုထွက်တဲ့ Lonely ဆိုတဲ့တချင်ရဲ့အမည်ကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာပါ။အဲ့ဒီတချင်ဗီဒီယိုမှာတော့ကနေဒါကရုပ်ရှင်မင်းသား Jacob Tremblay က Justin Bieber ငငယ်တုန်းကလေးနဲ့အတူတူဆော့ကစားနေတာတွေ့ရပါမယ်။နောက်တော့ Justin Bieber ကိုယ်တိုင်ကလူသူကိမဲ့တဲ့ပြဆက်ရုံရဲ့စင်မြင့်ပေါ်မှာရောက်နေပြီးတော့ပရိသတ်နေရာမှာတော့သူတစ်ယောက်တည်းထိုင်နေတဲ့ပုံပြထားပါတယ်။တဘောကတော့ငငယ်လေးနဲ့အောင်မြင်မှုတွေအရင်ရအဲ့ဒီအောင်မြင်မှုတွေနဲ့အတူအထူးကြံစည်မှုတွေကိုပါသူရရှိတယ်ဆိုတာပြချင်တာပါဒါပေမဲ့ဖုန်းခေါ်ပြီးစကားပြောရမယ့်သူမရှိဒါဟာကျွန်တော်ပါပဲကျွန်တော်မှာအလုံးတော့ရှိပါတယ်ကျွန်တော်ရင်ဖွင့်ရမယ့်သူမရှိပါဘူးသိက္ခာအထူးကြံဆန်ရပါတယ်ဆိုတဲ့စာသားနဲ့တခြင်းဖြစ်ပါတယ်Justin Bieber ကငငယ်ရွယ်နဲ့အရင်အောင်မြင်ခဲ့တဲ့တစ်ချိန်တည်းမှာပဲမူရစီဝပြဿနာနောက်ပြီးစိတ်ကြဝေနာဒါတွေပါတစ်ပြိုင်တည်းထဲရ ရရှိခဲ့တာပါဒါမဲ့ဒီလိုခက်ခဲမှုတွေကြုံရတဲ့အခါမှာဒါကိုဘယ်လိုကြော်လွားနိုင်အောင်လို့သူတို့ခံစားရတာတွေကိုဖော်ပြဖို့အတွက်အခုသူ့ရဲ့တခြင်းကအားပေးရရောက်လိမ့်မယ်လို့ဒေသန်သွင်းကထုတ်တဲ့ကြေညာချက်မှာပြောထားပါတယ်ဂျက်စင်ဘီဘာကအသက်73နှစ်အရွယ်နဲ့ကမ္ဘာကျော်အောင်မြင်မှုတွေရခဲ့တာဖြစ်ပေမဲ့လည်းမူရစေပြဿနာနဲ့သူ့ရဲ့ဆိုးရွားတဲ့အပြုမူတွေကြောင့်တည်နေတဲ့ပါမကြာခဏဖန်ခံဒီလိုပြဿနာမျိုးစုံကြုံခဲ့ရတာပါ2018ခုနှစ်မှာတော့အားလုံးစီစဉ်ပြီးသားသူ့ရဲ့ကမ္ဘာနဲ့ဆင်မြင့်ဖြော်ပြပွဲကိုရုတ်တရက်ဖျက်လိုက်ပြီးတော့သူနားကျင်တယ်လို့ပြောခဲ့ပါတယ်အဲဒီနောက်မှာသူအကြာကြီးပြေးသက်ရှင်မောက်ကနေပျောက်သွားခဲ့တာပါသူကပြီးခဲ့တဲ့နှစ်မှာတော့နာမည်ကြီးစူပါမော်ဒယ်ဟေးလီဘောဒွင်နဲ့လက်ထပ်ခဲ့ပြီးတော့သူတို့နှစ်ယောက်ကြုံရတဲ့ပြဿနာတွေဒါပေမဲ့သူတို့နှစ်ယောက်ရဲ့မိသားစုဘဝဒါတွေကို Facebook Watch လူမှုကွန်ရက်အစာမျက်နှာမှာပြခဲ့ပါတယ်။မေလ၄ရက်နေ့ကစပြီးတော့ပြရတဲ့သူတို့နှစ်ယောက်ရဲ့ The People's on Watch Series မှာအပိုင်း၁၂ပိုင်းပါဝင်ပြီးတော့သူတို့ရဲ့ကနေဒါနိုင်ငံ Toronto မြို့ကအိမ်မှာ COVID ကပ်ဘေးကာလအဖြစ်မထွက်ဘဲနဲ့နားနေချိန်ဘာတွေလုပ်ကြတယ်လဲဘာတွေပြောပြတယ်လဲဒါတွေကိုတွေ့ရပါမယ
်Party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီသတင်းပါရှာလူဒီပေးရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a slip of the tongue
ဖြစ်ပါတယ်ဆာလုံးပေါင်းက a ကတခုတစ်ချိန် s ဆက်လိုက်ပြီး slip ကတမန်အဖြစ်ချောထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွက်ကြောင့်မှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် of of ကရေ the tongue တန်ကရှာဆိုတော့စကားပိုက်ထုံးရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်းစကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပါပါလေဗျာအဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပေးရပါတယ် George Groby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name it was a slip of the tongue
ခုစလေတင်ပြပြီးမှာကတော့
cat got your tongue
ဖြစ်ပါတယ်ဆာလုံးပေါင်းက cat cat ကကြောင်း got got ကရသွားတာ your your ကတင်းရဲ့T-O-N-G-U-E, Danga Sha, Suro, Zekabai Thunye, Lunga, Tiwe Garo, Changa Tinye Sha Gu, Gu Yu Dwadala, Ya Dwadala Po. Migun Pongzana Pide, Di Idiom Gu, Wecha Sada Apine, Pyo Meswino, Shiga, H-A-S, Has Tebido, Has the Cat Got Your Tongue Lule, Bilu Yabari. Di Dung Sinde Lara Garo, Nau Chang Yaswi, Miu Miu Shibari, Tiku Garo, Shile Bindi Tama Shirunga,လိန်ပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်ရဲ့ကြောင်ကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ပါဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ idiom ဆိုတဲ့ device ဒီဘေကတော့ပါဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငြိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါတယ်။ဒီအသုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပြတ်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်း တစ်ခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်။ George Scrooby ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I told my son, has the cat got your tongue? Say something about the fight you had at school.
ဒီတင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue.
တို့ဖြစ်ကြပါတယ်။နောက်တွင်ဘာခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါရောင်းမယ်ရှင်
။အောက်တိုဘာလ၁ရက်နေ့မှာကြာရောက်တဲ့တရုတ်ပြည်သူတမရနိုင်ငံထူထောင်တဲ့နှစ်ပတ်လည်နေ့ဟာဟောင်ကောင်မှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးအောင်တရုတ်ပြည်မကြီးရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်ဆန္ဒထုတ်ဖော်တဲ့နေ့အဖြစ်ပြောင်းလဲခဲ့ပါတယ်။ဒီနှစ်မှာတော့ဒီမိုကရေစီအရေးလူအခွင့်အရေးတပ်ဦးလူမှုချီတက်ဆန္ဒပြပွဲအဆိုပြုချက်ကိုဟောင်ကောင်အစိုးရလက်မခံဘဲတားမြစ်ပိတ်ပင်ပြီးရဲတပ်ဖွဲ့အင်အား 6,000 ခန့်ကိုလမ်းမာတွေပေါ်မှာကင်းလှည့်စေခဲ့ပါတယ်။ဒီလိုတင်းကျပ်တဲ့ကြားဟာဘာပဲဖြစ်ဖြစ်ဆိုပြီးยาเน่ฉีดะลูรุสันนะปะแกจะโลเยเรยะสันนะปะตู86ယောက်แท้มะเน่โอพั้นซิเกบาระอเมริกันနိုင်ငံจาอี้ဝင်ကြီးဌာနပြောခွင့်ရမော်ဂန်ဩဒဂတ်ဆာဟောင်ကောင်အနေနဲ့ငိမ့်ချန်းစွာสันนะထုတ်ဖို့ကြသူတွေကိုဥပဒေမဲ့ဖั้นซิတာဟာစိတ်ပြက်စရာကောင်းတယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်တချို့ဟောင်ကောင်မြို့ကန်တွေကတော့ Apple နေ့စဉ်သတင်းစာကိုเยเรရှေ့မှာဖတ်ပြပြီးသူတို့ခန်းစားချက်တွေမကျေနပ်ချက်တွေကိုပုံမှန်လင်းလင်းထုတ်ဖော်ခဲ့ကြတယ်လို့သတင်းမီဒီယာတွေကဆိုပါတယ်။အဲ့ဒီ Apple နေ့စဉ်သတင်းစာတီထောင်သူ Jimmy Lai ကိုတင်းကျပ်တဲ့အမျိုးသားလုံခြုံရေးအဥပဒေအရဩဂုတ်လတုန်းကဖမ်းဆီးခဲ့ပါတယ်။ဒီအမျိုးသားလုံခြုံရေးအဥပဒေကိုဇွန်လတုန်းကအတီးပြုတ်ပြထမ်းခဲ့ပြီးတရုတ်နိုင်ငံအပေါ်နိုင်ငံတော်ပုံကန့်မှုခွဲထွက်ရေးဝါဒအကြမ်းဖက်ဝါဒသို့မဟုတ်နိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းမှုစတဲ့အမှုတွေကိုကျူးလွန်ရင်ထောင်နံတသက်တကြုံအထိကြခံနိုင်ရပွဲရှိပါတယ်။ဩဂုတ်လအတွင်းဟာဒီမိုကရက်တစ်ထိုင်ဝမ်ကျွန်းကိုထွက်ပြေးဖို့ကြိုးစားနေတော့တရုတ်အာဏာပိုင်တွေရဲ့အဖမ်းခံခဲ့ရတဲ့ဟောင်ကောင်ဒေသခံ12ယောက်ကိုလွှတ်ပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကြောင့်တချို့ဆိုရင်ပြင်းထန်တဲ့ဆွဲချက်တွေနဲ့အမှုရင်ဆိုင်နေရပါတယ်။သူတို့ဖမ်းပြီးတလကျော်အကြာစောင့်ဆိုင်ပြီးမှဆွဲချက်တင်တာဖြစ်တယ်လို့ဟောင်ကောင်ကိုပြန်ပို့ဖို့လည်းတရုတ်အာဏာပိုင်တွေကညှဉ်းဆန်နေပါတယ်။သူတို့လူသိရှင်ကြားအဆက်အသွယ်လုပ်ခွင့်မရသလိုရှေ့နေတွေကိုကိုယ်တိုင်ရွေးချယ်ခွင့်မပေးဘူးလို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တရားဥပဒေစိုးမိုးရေးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ဆက်လက်အသုံးချနေတဲ့ဒေသခံအာဏာပိုင်တွေကိုကျမတို့ရှုတ်ချပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးပိုက်ထွေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်အပါအဝင်လူအခွင့်အရေးလေးစားလိုက်နာတာတွေကိုစန့်ကျင်ရာရောက်နေပါတယ်။ဒီလိုအဖမ်းအစည်းတွေဟာ one country two system နိုင်ငံတစ်ခုမူဝါဒစနစ်နှစ်ခုနဲ့အတူရှင်တွဲနေထိုင်မယ်ဆိုတော့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ဂတိကိုလုံးဝပယ်ဖျက်တဲ့သဘောတက်ရောက်နေတယ်လို့ Miss Odagasa ထောက်ပြပါတယ်။တည်ငြိမ်ပြီးတာယာဝပြောတဲ့ဟောင်ကောင်အဖြစ်ရပ်တည်ရေးဟာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုအတိအမှတ်ပြုတဲ့အပေါ်မှာမူတည်နေပါတယ်။လူမှုငိမ့်ချမ်းစွာဆန္ဒထုတ်ဖော်တာကိုဖိနှိပ်ခြင်းအပြင်ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ပြည်သူတွေရဲ့လွတ်လပ်ရေးဖြစ်တဲ့နှလုံးသားကိုဆွဲထုတ်ပြမဲ့တရုတ်ကွန်မြူနစ်ပါတီအပြင်ဟောင်ကောင်အစိုးရဟာပါကြံရပါတွေဖြစ်တယ်ဆိုတာကိုနောက်တစ်ကြိမ်ထပ်ပြီးပြသလိုက်တာပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအပြစ်တင်ဝေဖန်လိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါAmerican သမရရွေးကောက်ပွဲတင်ပါဖို့အတွက်ဆန္ဒရပဲလူတော့တဲ့အချိန်မှာကြိုတင်မဲပေးခဲ့သူပေါင်းကတန်းနဲ့ချီရှိနေပါပြီ။တနိုင်ငံလုံးတိုင်းတန်နဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ Democratic Party ကနေဝင်ရောက်ရှင်ပြိုင်မဲ့ Joe Biden က Republican Party ကသမရ Donald Trump တဲ့လူကြိုက်ပိုများနေတာတွေ့ရပါတယ်။ COVID-19 ကာဝယ်ဆေးကိုကဘာတလွှားဆင်းရဲချမ်းသာမရွေးဖြန့်ဝေပေးနိုင်ရေးအတွက်ရည်ရွယ်တဲ့ကိုဗက်စ်အဖွဲ့ထဲမှာပါဝင်လာတဲ့နိုင်ငံပေါင်းဟာ184နိုင်ငံရှိလာပြီလို့ WHO အဖွဲ့အကြီးကTedros Ghebreyesus ကတင်းနေလာနေမှာပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုဒုတိယလှိုင်းတာရှည်နေတဲ့အတွက်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုရှိနေတာသိနေနိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်း3ဦးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားတယ်လို့ ရခိုင်နဲ့နှက်ကင်အဖွဲ့အေးကအတည်ပြုကြေညာလိုက်ပါတယ်။အင်္ဂါနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမှာကြပါပြီ။ကျွန်တော်ရှင်နေပါပါ။
This program has come to you from the Voice of America, Washington.